မြန်မာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်သူရဲကောင်းတင်းစားဆရာကြီးဟန်တာဝရီဦးဝင်းတင်ကွဲလွန်သွားခဲ့တာဒီကနေ့တနှစ်ပြည့်မြောက်ခဲ့ပါပြီ။နိုင်ငံရေးကျင်းသားဖြစ်နှစ်ရှည်ထောင်နဲ့တွေချမှတ်ခံခဲ့ရပြီးမဲ့အသက်သေးဆုံးသွားတဲ့အချိန်အထိသူ့ရဲ့နိုင်ငံရေးယုံကြည်ချက်ကိုပြတ်ပြတ်သားသားရပ်တည်ခဲ့တဲ့ဦးဝင်းတင်ကိုလို့ဖို့ကင်ဘက်တွေရင်းနှီးသူတွေကအမှတ်တရရှိနေစေပါ။တက္ကသိုလ်ကျောင်းသားဘဝတဲကဦးဝင်းတင်နဲ့တည်ကျွမ်းခင်မင်လာခဲ့သူတူဖြစ်တဲ့ကဗျာဆရာကြီးကိုလေးအင်းဝကုံကြီးကဦးဝင်းတင်အမှတ်တရအခုလိုပြောကြပါဗျ
။ကျွန်တော်တို့စကားကြီးအများကြီးပြောတာဗျာကျွန်တော်တက္ကသိုလ်တုန်းကယူသူခင်လာတာပါကျွန်တော်တို့ခေါ်တော့ဦးဝင်းတင်ပေါ့။အလုံးစီလာဖြူစင်တဲ့လူတယောက်လို့တလောက်ပဲပြောချင်တယ်ဗျာ။သိတော်ပါတယ်အဲ့ဒီဟာတော့။ဒီဟာတရားတော့တော့ဖြူစင်နေသွားတာပါတသက်လုံး။ကျွန်တော်သူ့ပြည်ကညွန်ငယ်တာတခါမှမတွေ့ဘူး။သူရှိပြီလို့ energy လည်းပိုကောင်းသွားတာပါအဲ့ဒီမောင်းကြီးကျိုးသွားတဲ့ခါကျွန်တော်တို့လည်းရင်ကျိုးတာပေါ့လေဒီသူရှိရင်ဒီနဲ့ကောင်းမယ်လို့ကျွန်တော်ချန်တယ်သူအကောင်းဆုံးသက်လုံးကတော့ကျုပ်ဒီဆိုတော့မယုံဘူးအဲ့ဒါတော့သူကစိုးရတယ်ဗျာသူကတော့ရိုးရိုးလေးပါပဲဒီဆိုတော့ကျုပ်မယုံဘူးဟုတ်ကဲ့ကျွန်တော်ကအာနာရှင်စနစ်300နဲ့အုပ်ချုပ်နေတဲ့အစိုးရဖြစ်တဲ့အတွက်ကျွန်တော်လည်းမယုံဘူးသူ့အတွက်ကျွန်တော်တို့ဒါအကောင်းဆုံးအောက်ခံစကားပါပဲမိမယာနိုင်တဲ့ဦးဝင်းတင်အတွက်လက်ဆောင်ပါပဲ
ကဗျာဆရာကြီးကိုလေးအင်းဝကုံကြီးရဲ့အမှတ်တရစကားပါရှင်တင်းစားဆရာဘဝစာရေးဆရာဘဝတွေကဦးဝင်းတင်နဲ့အတူရင်းနှီးလာခဲ့တဲ့စာရေးဆရာကြီးဦးမိုးသူကလည်းဦးဝင်းတင်ကိုအခုလိုအမှတ်တရရှိနေပါတယ
်ဆရာဦးဝင်းတင်နဲ့တော့တင်းစားဆရာဘဝစာရေးဆရာဘဝမှာအတူတူပေါ့နော်နောက်ရှစ်လေးလုံးကြလည်းအတူတူအနေရီထောင်တော့လည်းအတူတူထောင်ကြတော့လည်းအတူတူဒီမိုကရေစီတိုက်ပွဲတစ်ချောင်းလုံးမှာတူတူလှုပ်လာကြတာဖြစ်တဲ့အတွက်ဦးဝင်းတရားစိတ်ဓာတ်ခိုင်မာပြီးတော့အမတန်သဘောထားပြည့်ဝတဲ့လူဖြစ်ပါတယ်။သူ့ကိုဒေတူတွေကတင်းမာတဲ့လူလို့ယူဆကြတယ်ပေါ့လေ။တချို့ကစွတ်စွဲကြတယ်အမှားမဟုတ်ပါဘူး။အမတန်ကနုညံ့ပြီးတော့အမတန်ကစိတ်ဆက်ညှိနှိုင်းရေးကိုလိုလားတဲ့ပုံကူဖြစ်ပါတယ်။သူ့ရဲ့ကိုယ်စိန်ဝင်းရဲ့ဘဝရတော့ရံကြီးအမြင်တူတာပေါ့လေ။ဒီဆိုးရောက်မယုံတာပဲပေါ့။စိတ်ဆိုးရောက်မယုံတာပေါ့။
ဆိုင်ရီဆရာဦးမိုးသူပါရှင်ဦးဝင်းတင်နဲ့မိသားစုလိုလည်းဖြစ်ရင်းနှီးဆုံးမိဆွေတူလည်းဖြစ်တဲ့ဦးမွန်မောင်ခင်ကလည်းဦးဝင်းတင်ရဲ့အများအကျိုးအတွက်အနစ်နာခံတတ်တဲ့စိတ်ဓာတ်တွေကိုသတိတရရှိနေစေပ
ါကျွန်တော်ကတော့ဦးဝင်းတင်နဲ့1962တည်းသေတဲ့အထိကျွန်တော်ပေါင်းလာခဲ့တဲ့လူပေါ့ဗျာဆိုတော့ဦးဝင်းတင်နဲ့ကျွန်တော်နဲ့ကတော့အမှတ်တရတွေယူပါပဲအကုန်လုံးဦးဝင်းတင်ဆိုတဲ့လူကတော့သူများအကျိုးကိုဆောင်ဖို့အတွက်ကိုကျိုးအနစ်နာခံဖို့အတွက်နော်ဘဒုကိစ္စမဆိုဦးစားပေးဖို့အတွက်သူလူပြစ်လာတယ်လို့ကျွန်တော်တို့အဲ့လိုတွေးမိပါတယ်ကျွန်တော်တို့ပေါင်းလာတဲ့အချိန်တော်များများမှာဘယ်ကိစ္စဖြစ်ဖြစ်သူ့အတွက်ကိုသူကဘရောမှအရင်မစင်စားဘူးသူများအတွက်ကိုပဲအရင်စင်စားတဲ့လူမျိုးဆိုတော့ကျွန်တော်မိတ်ဆွေစကားနဲ့ပြောမယ်ဆိုရင်တော့သူကဟိုဖုန်းကြီးဖြစ်ရင်တော့ရဟန္တာဖြစ်မဲ့ကောင်ပေါ့လို့အဲ့လိုပြောတာဗျအဲ့လိုလူမျိုးပါမှတ်ရဆုံးကတော့သူထောင်ထဲတုန်းကကျွန်တော်ထောင်ဝန်ဆောင်သွားတွေ့တာပေါ့ဗျာသွားတွေ့တော့ကျွန်တော်ဒီမိုကရေစီစကားပြောတာပေါ့သူကအဲ့လိုပြောတယ်ဆိုအဲ့ကောင်နဲ့ဒီမိုကရေစီကထားရမှာကွာလေအခုဒုနိုင်ငံမှာကိုုံလုံးခြေစုံကောင်းစုံစစ်အာဏာရှင်စနစ်ကအုပ်စုနေတာကွာလေအဲ့ဒီစစ်အာဏာရှင်စနစ်ကိုငါတို့ကအမြင့်မကတ်ပြီးတော့မဖျက်ရှားနိုင်တဲ့မြန်မာဒီမိုကရေစီဆိုတာမစိမ်းသာနဲ့
ဦးဝင်းတင်ရဲ့ရင်းနှီးဆုံးမိသားစုမိတ်ဆွေဦးမမောင်ခင်ပြောသွားတာပါရှင်ပြည်တော်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီကမြို့သားလွတ်တော်ကိုယ်စားလှယ်ဦးလှဆွေကဦးဝင်းတင်ရဲ့နိုင်ငံရေးရည်တည်ချက်သူ့ရဲ့နိုင်ငံအတွက်ထောက်ပြပြောဆိုမှုတွေဟာမြန်မာပြည်ဒီမိုကရေစီရေးအတွက်အများကြီးအထောက်အကူဖြစ်စေခဲ့တယ်လို့ပြောပါတယ
်ဦးဝင်းတင်ကတကယ်ရှားပါပုဂ္ဂိုလ်ကြီးတယောက်ပဲသူကဟိုဒီမိုကရေစီတကယ်ဖော်ဆောင်ရေးအားကျွမ်းတဲ့ဆောင်ရွက်သွားတဲ့ပုဂ္ဂိုလ်ကြီးတယောက်ပဲအဲသူပြောတဲ့စကားတခွန်းမှတ်တရလေးကြီးတယ်သူကဒီအစိုးရကိုမယုံဘူးပေါ့နော်ဒီအစိုးရဘာလို့လို့မယုံဘူးပေါ့သူအဲ့စကားကိုအမြဲပြောတယ်အမြဲသုံးတာပေါ့နော်ဆိုတော့ကျွန်တော်တို့ကအဲ့ဒီသူ့ရဲ့စကားကိုမူတည်ပြီးတော့မလုပ်တင်လဲဆိုတော့အစိုးရကိုယူလာအောင်လုပ်ပြရမှာသူ့ရဲ့ challenge test ကိုတကယ်ကိုလက်ခံပြီးတော့တုံ့ပြန်တဲ့နေသားဖြစ်အောင်စူးစမ်းပြီးဆောင်ရွက်တင်တယ်သူအဲ့လိုပြောခဲ့ရဟာမြန်မာပြည်ဒီမိုကရေစီအတွက်အများကြီးအထောက်အကူပြုခဲ့ကျွန်တော်တို့အစိုးရကိုထောက်ပြရတယ်ဆိုတာဟာတကောင်းတဲ့ဘက်ကသူကထောက်ပြတာအစိုးရပြည်သူယုံကြည်အောင်သူတို့ယုံကြည်အောင်အတိုက်ခံနေလဲယုံကြည်အောင်အဲလုပ်ပြဖို့လိုတယ်လို့ကျွန်တော်ကအဲ့လိုခံယူပါတယ်ဆရာဦးဝင်းတင်ကိုကျွန်တော်လွမ်းဆိုးသတိရပါတယ်ဗျာဟုတ်ကဲ့
ပြည်ထောင်စုချန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေပြောပြသွားတာပါအချင်းထောင်ကဦးဝင်းတင်လွတ်မြောက်လာပြီးတဲ့နောက်ပိုင်းအမြဲတမ်းအတူလိုလိုရှိနေခဲ့တဲ့ NLD လူငယ်အဖွဲ့ဝင်ကိုရာစာကလည်းဦးဝင်းတင်အမှတ်တရအခုလိုပြောပြပါတယ်
ကျွန်တော်ဒီနေ့မနေ့အဖအဆုံးသွားတဲ့အချိန်မှာ6နိုင်လောက်မှာကျွန်တော်နိုးလာတယ်နိုးချင်းအဖပြောခဲ့တဲ့ဟာတွေဆိုတော့အကုန်ပြီးပါပါလေကျွန်တော်နဲ့ပြောခဲ့ဆိုခဲ့တာတွေပေါ့အဲ့ဒါတွေပြန်အမှတ်ရတယ်နောက်ပြီးတော့ဘာတွေးဝင်လဲဆိုတော့အဖသာရှိခဲ့ရင်ဆိုတဲ့အတွေးပေါ့နော်ဒီလိုအချိန်ကြီးဒုအချိန်ကြီးချက်ကြီးတဲ့မှာအဖသာရှိခဲ့ရင်တနည်းပြီးတော့ကျွန်တော်တို့ဥဆောင်လမ်းပြဖို့ပြီးနေမယ်အဲ့ဒါနဲ့တဲ့ဆိုင်နဲ့တဲ့သူပြောခဲ့တဲ့အထဲမှာမှန်မှန်ရအရှိဆုံးကတော့ကျူဆိုတာအနာဂတ်ကိုမျှော်ရမယ်အနာဂတ်ကိုအကောင်းထားပြီးတော့မျှော်လင်းရမယ်ပေါ့နော်ဒါပေမဲ့ခက်တာကလူတွေကလက်ရှိပြဿနာမှာအနာဂတ်မှာကောင်းမှုအတွက်ဘယ်လိုပြင်ဆင်ရမလဲဆိုတာချက်ကိုငါမကောင်းဖြစ်မှသာတိုင်းပြည်ရဲ့ကိစ္စကိုလုပ်နိုင်မယ်ငါမကောင်းဖြစ်မှသာပါတီရဲ့အကျိုးကိုပြုနိုင်မယ်ဆိုတာမျိုးတွေချင်းချန်နေကြတာတွေ့ရတဲ့အခါကျတော့စိတ်ပြတ်တယ်ကွာတဲ့အဲဒီလိုချင်းချန်နေတဲ့လူတွေကဘာယူရလို့ခေါ်လဲဆိုတော့နေရာယူယူရတဲ့ပါတီယူယူရတဲ့ဟိုအနာဂတ်ကိုအတားနဲ့အကြည့်မျောတဲ့လူတွေရလာတာငါတော့တော်တော်စိတ်ပြတ်တယ်ဆိုတဲ့ဟာကတော့ကျွန်တော်တော်တော်လေးအမှတ်တရပါဗျာ
ဒီမိုကရေစီတိုက်ပွဲဝင်သူရဲကောင်းသတင်းစာဆရာကြီးဟန်တာဝူရီဦးဝင်းတင်အမှတ်တရပြောကြားချက်တွေကိုကြားခဲ့ရတာပါဆရာကြီးဦးဝင်းတင်ဟာ1988ဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့နောက်1989ဇူလိုင်လမှာစစ်အစိုးရကထောင်ဒဏ်အနှစ်20ချမှတ်တာခံခဲ့ရပါတယ်။ထောင်ထဲမှာ19နှစ်ကျော်နေထိုင်ခဲ့ရပြီး2008ခုနှစ်စက်တင်ဘာ23ရက်နေ့မှာအင်းစိန်ထောင်ကနေပြန်လည်လွတ်မြောက်လာပြီးနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာတဘာပတိအဖွဲ့ဝင်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ရှင်။